ိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့နိုင်ငံသားသားရွှေ့ပြောင်းအလုပ်သမားတွေနဲ့ထိုင်းလုံရှင်တွေဟာထိုင်းအစိုးရရဲ့နိုင်ငံသားသားရွှေ့ပြောင်းအလုပ်သမားဆိုင်ရာဥပဒေစည်းမျဉ်းစည်းကမ်းတွေကိုလိုက်နာကြဖို့နဲ့အလုပ်သမားရေးရာတာဝန်ရှိသူတွေကလည်းဒီလိုဥပဒေချိုးဖောက်မှုတွေအပေါ်မှာထိထိရောက်ရောက်အရေးယူကင်တွယ်ကြဖို့ထိုင်းအစိုးရရဲ့အလုပ်သမားဝန်ကြီးကသတိပေးပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ဒီထိုင်းနိုင်ငံဘန်ကောက်မြို့ကနေမတ်ညိုညိုလင်းကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံသားတွေပဲလုတ်ကိုင်းမှုတတ်မှတ်ထားတဲ့အလုတ်ကိုင်းတွေမှာရွှေပြောင်းအလုတ်သမားတွေဝင်ရောက်လုတ်ကိုင်းလာကြပြီးအရေးအတွက်တွေမြင့်တက်လာတာကိုတာဝန်ရှိသူတွေအနေနဲ့ပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းလိုက်နာဆောင်ရွက်ကြဖို့အလုတ်သမားဝန်ကြီးဌာနဝန်ကြီးစုချက်ချုံကလင်းကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရာယုချန်အိုချာကရွှေပြောင်းအလုတ်သမားအရေးနဲ့ပတ်သက်ပြီးတည်ကြားတဲ့စည်းမျဉ်းစည်းကမ်းတတ်မှတ်ချက်တွေချမှတ်ထားတဲ့အတိုင်းသက်ဆိုင်ရာအာဏာပိုင်တွေကထိုင်းနိုင်ငံအနှံ့ကလုပ်ငန်းခွင်ပေါင်း 14,000 ကျော်ကိုပြီးခဲ့တဲ့နှစ်အောက်တိုဘာလကနေစပြီးဝင်ရောက်စီးနှင်းခဲ့တာမှာဒီလိုကန့်သတ်ထားတဲ့လုပ်ငန်းခွင်တွေတဲ့ရွှေပြောင်းအလုပ်သမားတွေဝင်ရောက်လုပ်ကိုင်နေတာကိုတွေ့ခဲ့ရတယ်လို့ဘန်ကောက်ပို့သတင်းစာမှာလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံသားရွှေပြောင်းအလုပ်သမားတွေထိုင်းဥပဒေနဲ့ညီဆွန်ပြီးအပြစ်ပေးခံရမှာတွေအပေါ်စိတ်မကောင်းဖြစ်မိတယ်လို့ရွှေပြောင်းအလုပ်လုပ်ကိုင်သူတွေအနေနဲ့ကလည်းထိုင်းနိုင်ငံရဲ့ချမှတ်ထားတဲ့ဥပဒေတွေအပေါ်လိုက်နာဖို့တော့လိုအပ်တဲ့အကြောင်းမြမအရင်ဆောင်ရနေသူတူဖြစ်တဲ့ဦးမြင့်ဝေကအခုလိုပြောပါတယ်
။ပြောတော့ပြောမှာပဲဒါပေမဲ့စိတ်တော့မကောင်းပါဘူးကြာ။အဲကျွန်တော်တို့ကတိုင်းနိုင်ငံကိုရွှေပြောင်းအလုပ်သမားတွေဝင်ရောက်ပြီးတဲ့နောက်ပိုင်းတော့တိကျတဲ့စည်းကမ်းတွေရှိတယ်ကျွန်တော်တို့ဆိုင်ဒီမှာအလုပ်လုပ်တဲ့နေရာမှာတော့မှကောင်တာမှငွေမသိရဘူးကျွန်တော်ကအလုပ်ပြောင်းတာလေးကျွန်တော်လုပ်ပေးစီ။အဲ့လိုဒီမှာကြာတာတမန်တားမယ်အခုချိန်မှာကျွန်တော်တို့တိုင်းမြန်လူတွေကခုနအဲ့ဒီပြည်ညာလပြင်းဆိုင်တို့အထည်ဆိုင်တို့ရောင်းဝယ်ဒါလေစားတောက်ပြီးပဲရောင်းတဲ့ဆိုင်တို့အဲ့လိုမျိုးလေးတွေပေါ်ပေါက်လာနေအမှုပြီးတော့ပေါ်ပေါက်လာတဲ့အခါကျတော့အဲ့ပေါ်မှာတော်တော်လေးအယူဆိုင်လုံးကြတာကြီးတွေ့ရတယ်။ကျွန်တော်တထိတ်ထိတ်နဲ့ဒီချက်ကိုဖြစ်လာမှဆိုးရင်နေတာဖြစ်လာမှဆိုးရင်နေပေမဲ့အဲအခုကဒီတရုတ်ပြည်ရဲ့စီဝါအုပ်စဝင်လို့တော့တိုင်းနိုင်ငံသားတွေကလည်းကိုယ်စလဲနိုင်ငံဆိုင်ပိုင်ရှင်လုပ်ငန်းပိုင်ရှင်နာမည်ခံပြီးရနေတော့ကြီးကျယ်မတမာမှုတွေရောမူရှင်းွားတွေရောဝင်လွဲဝင်ပြီးဝင်လွဲကိစ္စတွေပတ်သက်လာတဲ့အတွက်အခုသူတို့ဖြည့်ရှင်းရင်းနဲ့ကျွန်တော်မြန်မာနိုင်ငံသားတွေပါအခုတော့အခုထိခိုက်ရတာပေါ့နော်တကယ်တော့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးရကိုလုံလာသူရောဖြစ်ပြောင်းလို့ဒီမှာရောအားလုံးကထိုင်းနိုင်ငံရဲ့သတ်မှတ်ထားတဲ့ဥပဒေကိုကျွန်တော်တော်တော်သတိထားပြီးတော့လိုက်နာမှာလိုက်လာတဲ့နေပေါ့လိုက်လာဘူးလေထိုက်တွန်းလို့ပဲအခုလိုမျိုးဖြစ်ရတော့ကျွန်တော်တို့တော်တော်ကြီးရင်ကွဲရ
ဒီလိုစီကန်းချိုးဖောက်တဲ့ရွှေပြောင်းအလုပ်သမားတွေထဲမှာအများဆုံးကမြန်မာပြည်သားတွေဖြစ်ပြီးကမ္ဘောဒီးယားလာအိုဗီယက်နမ်အိန္ဒိယနိုင်ငံသားတွေလည်းပါဝင်ကြပါတယ်ဥပဒေစည်းမျဉ်းနဲ့တတ်မှတ်ထားတဲ့အလုပ်တွေမှာဝင်ရောက်လုပ်ကိုင်နေကြတာဒါမှမဟုတ်အလုပ်လုပ်ကိုင်ခွင့်ထောက်ထားလက်မှတ်မရှိဘဲအလုပ်လုပ်နေကြတဲ့ရွှေပြောင်းအလုပ်သမားတွေအနေနဲ့ဒဏ်ငွေဘတ် 5,000 အထိပေးဆောင်ရမှာဖြစ်တယ်လို့ဝန်ကြီးစုချက်ကတတိပေးပြောဆိုပါတယ်အလုပ်ရှင်တွေကတော့ဒီလိုကန့်သတ်ထားတဲ့အလုပ်တွေကိုလုပ်ပိုင်ခွင့်ပေးပြီးနိုင်ငံခြားသားအလုပ်သမားတွေအတွက် 2019 ခုနှစ်မှာအစိုးရကပြဋ္ဌာန်းထားတဲ့ဥပဒေကိုဖောက်ပြတာကြောင့်အလုပ်သမားတအူးအတွက်ဘတ်ငွေ 3,000 အထိဒဏ်ငွေဆောင်ပေးရမှာဖြစ်ပါတယ်။ဒီဖြစ်ကိုထပ်ခါတလဲလဲကျူးလွန်နေမယ်ဆိုရင်တော့အလုပ်ရှင်တွေရောရွှေပြောင်းအလုပ်သမားတွေပါဒဏ်ငွေ 2,000 ဒါမှမဟုတ်ထောင်ဒဏ်တစ်နှစ်ဒါမှမဟုတ်ပြစ်ဒဏ်တစ်ခုစလုံးချမှတ်ခံရမှာဖြစ်ပြီးရွှေပြောင်းအလုပ်သမားတွေဟာ3နှစ်တည်တည်အလုပ်လုပ်ပိုင်ခွင့်ပိတ်ပင်ခံရမှာဖြစ်ပါတယ်။ထိုင်းအစိုးရအနေနဲ့ခုလိုရွှေပြောင်းအလုပ်သမားတွေအပေါ်စီးမျဉ်းနေတင်းတင်းကြပ်ကြပ်ကင်တွဲလာတဲ့အတွက်မြန်မာပြည်သားရွှေပြောင်းအလုပ်သမားတချို့ကတော့စိုးရိမ်မှုတွေရှိနေတာပ
ါဒီထိုင်းဟိုလာတဲ့ဆိုတော့ကိုမြန်မာနိုင်ငံအခက်ခဲတွေအများကြီးနဲ့လာလေအဲ့တော့ကိုမြန်မာနိုင်ငံနဲ့လာပြီဆိုလို့ရှိရင်ကိုနိုင်ငံရဲ့အခက်ခဲတွေဒါမှမဟုတ်ထိုင်းမှာလာလို့လို့တယ်ဘောတော့အလုပ်လုပ်တဲ့အချိန်မှာအတက်နိုင်ဆုံးဟိုသူတို့ဥပဒေအတိုင်းလိုက်စားဖို့ရပါတော့။အဲကိစ္စမရှိဘဲနဲ့အပြင်မသွားနဲ့ပေါ့နော်။ကိုအထောက်ထားမပြေဆုံးဘဲနဲ့အပြင်မသွားနဲ့။ဒီကအဲ့လိုမျိုးသူတို့ထားတဲ့ဥပဒေတိုင်းနေပေါ့နော်
။လက်ရှိထုတ်နေတဲ့ဥပဒေရပါပေါ့နော်။တို့မြန်မာပြည်သားတွေကဈေးရောက်ပိုင်ခွင့်မရှိဘူး။နောက်တော့ထုတ်နေတဲ့ဥပဒေအများကြီးပဲဗျ။နောက်ကားမောက်ပိုင်ခွင့်လည်းမရှိဘူး။အဲ့ဒီအများကြီးပဲ။နောက်တော့လက်ရှိတို့မြန်မာပြည်သားတွေကကိုယ်တိုင်ကကိုပိုပိုင်လုပ်ငန်းလှုပ်ချင်ကြတယ်။ဒါပေမဲ့တို့မြန်မာပြည်သားလက်ရှိဆာရွက်ဆာနှမ်းမှာလည်းပြဿနာတွေအခက်အခဲရှိတယ်။ ဆိုတော့ဒီမှာဝီသားတွေကအများသောအားဖြင့်ဒုက္ခရောက်ကြရောက်ကြတဲ့များရောက်ကြတဲ့သူတွေများတို့အတော့အတွက်ကြောင့်မလို့တရားဝင်ဖြစ်ဖို့အောင်တရားဝင်ဖြစ်ဖို့တက်ဆိုင်ရတက်ဆိုင်ရအကုန်နော်ဝိုင်းဝန်းကူညီပြီးတော့ဆောက်ရွံ့နိုင်တဲ့အပိုင်းကိုဆောက်ရွံ့ပေးပါလို့တိုက်တွန်းချင်တယ်ဗောနော်ဟုတ်ကဲ့
ထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းအလုပ်သမားတွေအနေနဲ့ခရီးသွားတည်ယူပို့ဆောင်ရေးလုပ်ငန်းတွေ၊ဇပင်ညှက်တဲ့လုပ်ငန်းတွေ၊လမ်းမေးဆေးရောက်တဲ့အလုပ်တွေ၊အနှိပ်ခံအလုပ်တွေ၊ပွဲစားအလုပ်တွေ၊အိတ်လမ်းညွန်လုပ်ငန်းတွေအပါအဝင်လုပ်ငန်းပေါင်း29ခုကိုလုတ်ကင်ခွင့်မရှိတဲ့အကြောင်းအစိုးရကဥပဒေစည်းမျဉ်းစည်းကမ်းတွေထုတ်ထားတာပါရှင်။ကျွန်မညွန်ညွန်လွင်ပါ။